အစ္စရေးကိုအီရန်နဲ့သူ့ရဲ့အစွဲအပွားတွေကတိုက်ခိုက်လာနိုင်ခြင်းရှိနေတယ်လို့ယုံကြည်ရကြောင်းအမေရိကန်ကတနင်္လာနေ့မှာပြောပါတယ်။ Hezbollah အစီရန်တမိုတူကိုအစ္စရေးဘက်ကလှုပ်ရှားတပ်ဖြတ်တဲ့အပေါ်လက်တုံပြတဲ့အနေနဲ့ကြီးခဲ့တဲ့ရက်မှာပဲအစ္စရေးပိုင်နက်ထက်ကိုထောင်းနဲ့ခြေတဲ့ဒုံးကြီးတွေ drone နဲ့လက်ဗနွန်နိုင်ငံတွင်က Hezbollah အုပ်စုတွေတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ပြောဆိုချက်ထွက်လာတာပါ။အီရန်ကောင်းဆောင်တဲ့အခြားလူပုဂ္ဂိုလ်တို့ရဲ့လူသေရှင်ကြားပြောဆိုချက်တချို့အရအဲ့ဒီလိုတိုက်ခိုက်မဲ့ချင်းချောင်းမှုတွေကိုအမေရိကန်ကစောင့်ကြည့်နေပြီးဒီလိုတိုက်ခိုက်လာမယ်ဆိုရင်တော့အစ္စရေးကိုရောအမေရိကန်တပ်ဖွဲ့တွေကကာကွယ်သွားမယ်လို့ပင်တဂွန်ပြောခွင့်ရဗိုလ်မှူးချုပ်ပက်ဒရိုက်ဒါကသတင်းထောက်တွေကိုပြောပါတယ်။တချိန်တည်းမှာပဲအီရန်နိုင်ငံခြားရေးဝန်ကြီးအာဘတ်အဂရာချီကလည်းပြီးခဲ့တဲ့လကတီရန်မြို့မှာဟာမတ်နိုင်ငံရဲ့ကောင်းဆောင်ကိုတပ်ဖြတ်ခဲ့တဲ့လို့ရတဲ့မလွဲမသွေလက်တုံပြန်သွားမယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးကိုပြောဆိုခဲ့တာပါ။အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုတာယာနီနဲ့ဖုန်းဆက်ပြောဆိုမှုနဲ့ပတ်သက်လို့အီရန်နိုင်ငံခြားရေးဌာနရဲ့တင်လာနေထုတ်ပြန်ချက်မှာတော့အီရန်ဘက်ကတင်းမာမှုတွေတိုးလာတာမျိုးမလို့လားပဲမလဲဖြစ်လာရင်လည်းနောက်မတူဘူးလို့ပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်။